မြန်မာနိုင်ငံမှာဆက်ရုပ်ချုပ်ရေးကနေဒီမိုကရေစီစနစ်ကိုပြောင်းဖို့အတွက်လွန်ခဲ့တဲ့33နှစ်ကတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့တဲ့ရှစ်လေးလုံးလှုပ်ရှားမှုမှာအသက်ပေးသွားရသူတွေကိုဗြိတိန်ကနေအမှတ်ရနေပြီးအဲ့ဒီအချိန်ကလိုပဲအခုလည်းမြန်မာပြည်သူတွေနဲ့တသားတည်းဆက်ပြီးရှိနေမယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီး Peach Fox ကပြောပါတယ်
The 33rd anniversary of the 1988 uprising against military rule in Myanmar. Today, we remember that uprising.
ဒီအောက်တိုဘာလ28ခုနှစ်တုန်းကမြန်မာနိုင်ငံမှာဆက်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးတော့လူလူလှုပ်ရှားမှုနဲ့လွတ်လပ်မှုဒီမိုကရေစီလူ့ခွင့်ရေးနဲ့ပိုးပြီးတရားမျှတတဲ့ဘဝကိုရဖို့အတွက်အသက်ပေးတိုက်ပွဲဝင်သွားသူတွေကိုဗြိတိန်ကနေမမေ့ချောင်း28ခုနှစ်တုန်းကမြန်မာပြည်သူတွေနဲ့အတူရပ်တည်ခဲ့တယ်လို့အခု2021မှာလည်းဆက်ပြီးရပ်တည်နေတဲ့အပြင်အာဏာသိမ်းတယ်နဲ့အကြမ်းဖက်တာကိုအမြဲဆန့်ကျင်တဲ့အပြင်ဒီမိုကရေစီစနစ်နဲ့ပြည်သူတွေရဲ့ဒီမိုကရေစီကိုပြန်ဖော်ဆောင်ရမှာဖြစ်တယ်လို့ပြောသွားတာပါ28အရေးချင်းမှာရန်ကုန်မြို့နေရအနှံ့ပြန်းမှာဆန္ဒပြပွဲတွေနဲ့အတူစစ်တပ်ကနေပြစ်ခတ်တာတေဆုံးထဏ်ရာရသူတွေကိုတယ်ဆောင်သွားတာနဲ့လူအများပြားတည်ဆုံးခဲ့တာကိုတွေ့ရတယ်လို့အဲ့ဒီချင်းကဗြိတိန်သံမတ်ဖြစ်သူမာတင်မော်လန်ရဲ့ကိုယ့်ရဲ့မှတ်တမ်းကိုပါရန်ကုန်ဗြိတိန်တိုင်းရင်း Facebook စာမျက်နှာမှာဖော်ပြထားတာပါအခုလိုဖြစ်ရတဲ့ကြောက်စရာကောင်းတဲ့တက်ရောက်မှုကိုချက်ချင်းခံစားရတာမျိုးမဟုတ်ပဲနောက်နေ့နှစ်တွေအတွင်းမှာမှအရေးချင်းဖြစ်ဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေမရှိတော့ပဲဖြစ်လာမှသိနိုင်လာကြောင်းဒီလိုပုံစံမျိုးနဲ့ဆက်ပြီးတွားလို့မဖြစ်ဘူးဆိုတော့ကိုစစ်တပ်ထဲကတယောက်ယောက်ကတိပြီးပြန်လည်တင့်မြန်ရေးကိုလုပ်ရမှာဖြစ်ကြောင်းလဲတမ်မတ်မော်လန်ကသတိပေးချက်ကိုဖော်ပြထားပါတယ်စစ်တပ်ရဲ့ရဲတွေပြစ်ခတ်ဖမ်းဆီးမှုတွေရှိတဲ့ကြားကလည်းရှစ်လေးလုံး33နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံတွင်းနေရအတော်များများမှာအာဏာရှင်ဆန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေပြုလုပ်ခဲ့ကြပါတယ်